ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမန္တန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်ဒီတစ်ခါတော့ဖြစ်ရင်ကလေးတွေစီမနေလူငယ်တွေအကြောင်းတစ်လက်ဖောက်တယ်ချပြစေဦးကျွန်တော်ရောက်ခဲ့တဲ့အကြောင်းတစ်ကြောင်းအကြောင်းကိုပြန်ပြီးတော့ပြောပြချင်တာပါဘယ်ဟာလဲဆိုတော့မကွေးစိတ်တက်ကတူပါခင်ဗျသူကအရင်ကျွန်တော်တို့ရန်ကုန်စိတ်တက်ကတူ1 2ပြီးရင်မန္တလေးစိတ်တက်ကတူအဲ့ဒါတွေပြီးရင်ပေါ်လာတဲ့သဒုဋ္ဌစေချောင်းပေါ့လေအဲ့တော့သူကရန်ကုန်နဲ့မန္တလေးတစ်ဝက်ကလွဲရင်ကြံတဲ့ပြည်တော်စုတဝန်းကကျောင်းသားအသစ်တွေကဒီမှာလာဆောင်ရတယ်ဒီမှာ9နှစ်9မိုးအတူနေရတဲ့အကြောင်းတော်ကြီးဖြစ်လာတာပေါ့အခုတောင်ကြီးစေးတဲ့သူပေါ်လာတော့မှအဲ့ဒီတောင်ဝင်ကိုဟိုဘက်ကခွဲယူသွားတော့ရှမ်းပြည်နယ်တချို့မပါတော့ဘူးလောက်ပါပဲဆိုတော့ကျွန်တော်တို့ဒီဘက်ကချင်းတောင်ဒေသနောက်ပြီးတော့ကချင်ပြည်နယ်ကအစသဖြင့်ပေါ့ပြည်တော်စုတဝန်းကတော်တော်လာပြီးတော့စုံကြပါတယ်ကျွန်တော်တို့သွားတဲ့အခါမှာအဲ့ဒီအကြောင်းမှာကျောင်းသားတွေကသူတို့ထုတ်ထားတဲ့ကြပြာစာအုပ်ကလေးကိုကမ်းပေးတယ်နာမည်ကတော်ကြောင်းနဲ့ဘာဖြစ်လို့အဲ့လိုမှဲ့တာလဲလို့ပြောတော့သူတို့မှာတဲ့စေးတဲ့ကသူ၅ကျောင်းရှိတဲ့ဆိုင်မှာသူတို့ကျောင်းကမြို့နယ်အဝေးဆုံးခုနမိုင်လောက်กว่าတဲ့ဟိုကဖုံးဆိုးမြေရာမြေပေါ်မှာတည်ထားခဲ့လို့ချစ်စနိုးနဲ့ခတ်ဖိပြီးလေခေါ်လိုက်တဲ့နာမည်ပါတဲ့သူတို့ကအဲ့ဒါကိုပဲရင်းမောရင်းနဲ့တောချောင်းဆိုတဲ့နာမည်နဲ့ပဲကြပြာစာအုပ်ထုတ်တာကိုအဲ့ဒီမှာကျွန်တော်တွေးခဲ့တာကတော့စာတင်တဲ့အကြောင်းကိုပြောဖို့တော့မဟုတ်ပါဘူးအဓိကကကျွန်တော်တို့သွားတာကဟောပြောပွဲလုပ်ဖို့ဒါပေမဲ့အဲ့ဒီဘွယ်နင်းသမီးခမ်းမကြီးတွေမှာဟောပြောပွဲလုပ်မဲ့နေရာကိုဝင်လိုက်တဲ့အခါမှာကျွန်တော်တို့လာရင်းကိစ္စမေ့သွားပါတယ်အဲ့ဒါကဘာလဲဆိုတော့အဲ့ဒီဘွယ်နင်းသမီးခမ်းမကြီးရဲ့အတွင်းပတ်လည်မှာစာတွေကြပြားတွေတို့မော်ကွန်းတွေထူထားတယ်။ဒီဘက်မှာဆိုရင်ပကြီးပြဝဲဟိုဘက်မှာဆိုရင်ပြိုင်ဝဲဝင်တဲ့ဓာတ်ပုံတွေပြီးတော့ဓာတ်တွေကိုရိုးရိုးခံစားမယ်မထင်ပါနဲ့နော်။နောက်ခံဂီတခတ်ပါပါလေးနဲ့တွဲပြီးတော့မြည်ဖို့ပါပဲ။ကျွန်တော်ကတော့ပထမဆက်ကဖွင့်ထားတာလို့ထင်ပြီးတော့ပေါ့ပေါ့ဆဆနေတာပေါ့။တော်တော်ကောင်းတဲ့အော်ကက်စထရာတီးလုံးနေပဲလို့ပြီးတော့မှလှည့်ကြည့်လိုက်တဲ့အခါကျတော့မှတရော့အရွယ်ပေါင်းစုံကိုရိမ့်ကတလို့ညီးနေအောင်ထိုးကြတာ။အဲ့တော့ကျွန်တော်ကတော့ဒါအရက်ထဲကခေါ်ထားတဲ့ဒုတိယပညာရှင်သားလို့ပြောတော့မဟုတ်ပါဘူးတဲ့ဗျဆေးကျောင်းသူဆေးကျောင်းသားတွေကြီးပဲတယောက်မှရင်မရောဘူးတဲ့ဗျအဲ့ဒီမှာတင်ကျွန်တော်တော်တော်ကလေးကိုအတိမပြုရတော့တာပေါ့ဒါကအကျောင်းသက်က16နှစ်ပဲရှိပါသေးတယ်ကျွန်တော်ကြည့်နေတယ်အင်မတန်မှတမဏိရှေ့ကြခဲ့တဲ့တက္ကသိုလ်ကြီးတွေမှာတော့မှအော်ကက်စထရာတွေမလုပ်နိုင်ကြသေးဘူးကျွန်တော်မတွေ့ဘူးပေါ့လေအခုက16နှစ်တက်တမ်းပဲရှိသေးတဲ့ကျောင်းကလေးကတောကျောင်းကလေးကအော်ကက်စထရာတစ်ခုကိုတန်းစုံတီးဝိုင်းကြီးတစ်ခုကိုလုံးနိုင်ပြီးတီးတဲ့လူတွေအားလုံးကလည်းလက်ရှိကြောင်းတက်နေတဲ့ကြောင်းသားတွေကြီးပဲဆိုတော့ဒါတော့ကျွန်တော်တို့အတိမတ်မပြုတ်ပဲမနေနိုင်တော့ဘူးပေါ့သူတို့တွေဒီလိုတန်းစုံတွေတီးပြနေတော့ကျွန်တော်ကဂီတကိုခံစားဖို့အထက်သူတို့ရဲ့စုပေါင်းတဲ့အားအပေါ်မှာကျွန်တော်ကျင့်တဲ့အန်အော်ရဲစိတ်ဖြစ်တယ်သူတို့မပြည့်စုံသေးဘူးဒီကြောင်းကလေးကတကယ်တော့တောကြောင်းဆိုပြီးတော့ခတ်ဖိဖိအနှိမ်ခံနေရတဲ့ဘဝကိုသူတို့အညံ့မခံမဲနဲ့အောင်ဝဲခံပြနေတာကိုကျွန်တော်လေးစားတာပါအဲ့ဒီစိတ်တွေကလှိုင်းလိုပဲရင်ကိုဖုံးလိုက်တာပါသူတို့ထဲအမတန်တက်တန်းရင်းတဲ့ကြောင်းနေမှာတော့မလုံနိုင်သေးတာတွေကိုသူတို့လုတ်ပြတာပေါ့အဲ့တော့တစ်ဆက်တည်းတွေးမိတာကဒီလိုပါစေးထုတ်အပ်နဲ့ငကြက်ကိုကင်ရမယ့်လက်တွေကတရောကျိုးနဲ့ဘိုးရံကိုဘလို့ယူရမယ်ဆိုတာကိုပါသူတို့တင်လိုက်ပြီစုပေါင်းတေးတဲ့ဘုတ်ဖြစ်ဖို့ဆိုရင်ကိုရှိကိုရောက်လာတဲ့ notes သင်္ကေတအတိုင်းကွက်တိတီးရမယ်တာဝန်ကျရမယ်လို့ပြောနေတာကျွန်တော်တစိမ့်စိမ့်တွေးမိနေတာကဒီလိုပါစေးချောင်းတစ်ခုကနေပြီးတော့အထုကုဆရာဝန်ကြီးတွေထွက်လာမယ်ထင်ရှားတဲ့သမားတော်ကြီးတွေထွက်လိမ့်မယ်ဒါကမဆန်းပါဘူးဒါကဖြစ်ရိုးကိစ္စပါကျွန်တော်အခုတွေးနေတာကတယောက်ချင်းကိစ္စမဟုတ်ဘူးစုပေါင်းပြီးတော့ဖြည့်ရှင်းတဲ့ကိစ္စစုပေါင်းဆောင်ရည်ပြတာကိုပြောပါတယ်ဆရာဝန်ဆိုတာနှမျိုးရှိတာပေါ့ဈေးကူတဲ့နေရာမှာတယောက်တည်းပဲအစဆုံးတာဝန်ယူရတဲ့ကုသတဲ့ကိစ္စမျိုးတွေရှိသလိုစုပေါင်းတာဝန်ယူရတဲ့ကိစ္စတွေလည်းရှိတယ်လေအရေးကြီးတဲ့ case တွေအကြီးစားမေဂျာခွဲစိတ်မှုတွေကြလို့ရှိရင်လည်းအများနဲ့လောက်ရတော့တာပေါ့တကူတော့အစွမ်းပြလို့မရတော့ဘူးလေအဲ့ဒီအခါမျိုးမှာဘလို့တာဝန်ကျေကြမှာလဲကိုစီတာဝန်ကျေရတော့မှာတတ်မှတ်ထားတဲ့တာဝန်အတိုင်းပေါ့ခွဲစိတ်ဆရာဝန်ရှိမယ်လက်ထောက်တွေရှိမယ်မိသေးဆရာဝန်ရှိမယ်ပြီးတော့ခွဲစိတ်မှုဖြစ်စဉ်တစ်ခုခုလုံးမှာပါဝင်တဲ့သူတွေအကူတွေကိုစီကိုစီတာဝန်ကျေဖို့ကခုနကျွန်တော်ပြောသလိုပေါ့အော်ကက်စထရာခေါ်တဲ့တန်းစုံတီးဝိုင်းရင်းထဲမှာကိုရှိကိုရောက်လာတဲ့သင်္ကေတအတိုင်းကိုတီးကြတာပဲကျွန်တော်လေ့လာပြီးတော့မေးကြည့်ပါတယ်တရောတစ်မျိုးထဲမှာကိုပဲနော်ဆယ်လိုခေါ်တဲ့တရောကြီးဒီမတ်တပ်ထိုးရတဲ့ဟာနဲ့နောက်မေးပြားလေးမှာညှက်ပေးထိုးရတဲ့ဗိုင်ယိုလင်နေဆိုရင် notes သင်္ကေတမတူဘူးလူ90လောက်ပါတဲ့ဝိုင်းကို notes ခဏမျိုးလောက်ခွဲရေးထားတာမျိုးကိုကျွန်တော်တွေ့ဦးပါတယ်အဲ့တော့တေးတပုတ်ရဲ့မူလတန်စင်ရဲ့သူ့ကိုလိုက်ဖက်တဲ့တန်စင်ရဲ့အချို့ဆိုလို့ရှိရင်ကိုရှိကိုရောက်လာတဲ့ notes တိုင်းသာတီးနေရတဲ့ แม่ๆอย่าอตันหลุใต้มขันซาอูถ้าแม้เตี้ยบ่ลงด้วยตัวอกางต้องปั่นมูกุญีไปได้อตันโกตูก็ผ่านดีไปได้ဖြစ်ပါတယ်ကျွန်တော်တွေးမိတာကတော့ဒီလိုပါတောချောင်းလို့ခေါ်ခံရတဲ့နေရာကလူငယ်เจ้าသားလေးရဲ့ဂျိုးပန်းတင်ဆက်မှုဟာတကယ်တော့စုပေါင်းအားကိုပဲသူတို့ပြပါတယ်ကျွန်တော်ပြောချင်တာအကြီးစားခွဲစိတ်မှုတစ်ခုလောက်တည်းနမူနာမကပါဘူးပြည်သူ့ကြားမှာရေးလို့အမျိုးသားကြားမှာရေးစီမံချက်တွေလို့မှာလဲဒီလိုပ ဒီနေ့ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့